This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအဘီဆက်အာနိုင်ရှင်ဘီတို့ကနေကြင်ဝေးပြီးဘီကင်လုံးချုံချမ်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇန်နဝါရီလ5ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စီရီသတင်းကောင်းလုံးချက်ကိုမင်းယူမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ5ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးစီးရီးသတင်းအနေဖြင့် NUG ကာကွယ်ရေးဝန်ကြီးဦးရီမွန်အမတ်၁စစ်ဒေသကွန်မန်ဒိုလေ့ကျင့်ရေးသင်တန်းတွင်အမှားစကားပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဦးရီမွန်မှပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်၁စစ်ဒေသဤကွန်မန်ဒိုလေ့ကျင့်ရေးသင်တန်းတွင်အမှားစကားပြောကြားကြောင်းအမှတ်၁စစ်ဒေသကသတင်းထုတ်ပြန်ပါသည်။ဒီကနေ့လေ့ကျင့်မှုကတော့အားလုံးရဲဘော်တွေအနေနဲ့စစ်မြေပြင်မှာပြက်ပြက်သားသားတိုက်နိုင်ပြီလို့ယုံကြည်တယ်။ကွန်မန်ဒိုအပတ်စဉ်အနေနဲ့အခုသင်တန်းပိုင်းကတော့ပြီးပြီ။သို့တော်ဆက်ပြီးတော့လေ့လာသင်ယူရမယ်ပညာရည်တချို့ရှိလေအောင်မယ်။ကွန်မန်ဒိုဆိုတာကတော့ဆွဲဆောင်ဖြစ်ရမယ်မိမိလက်နက်ရန်သူလက်နက်ဘယ်လက်နက်မဆိုကိုယ့်လက်ထဲရောက်လာရင်ကင်တွယ်ပစ်ခတ်တဲ့သုံးဆွဲတဲ့အောင်ဒီလေ့ကျင့်မှုတွေကဆက်ပြီးလုပ်ဖို့လိုမယ်ဟုကာကွယ်ရေးဝန်ကြီးဦးရီမွန်ကပြောဆိုခဲ့ပါတယ်ခင်ဗျာဒုတိယစီးရီးသတင်းအနေဖြင့်ပြည်သူ့ကာကွယ်ရေးတပ်မတော် PDF E တယင်းစံပြူတီမြဲအမိန့်ပထမမူထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့ရက်စွဲဖြင့်မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော် PDF E တပ်ရင်းစံပြူတီမြဲအမိန့်ပထမမူကိုကနဦးထုတ်ပြန်လိုက်ပါတယ်။စံပြူတီမြဲအမိန့်တွင် 1. ရည်ရွယ်ချက်၊သမိုင်းကြောင်း၊ရည်မှန်းချက်နှင့်စံတန်ဖိုးများ 2. စစ်ဘက်ဆိုင်ရာကျင့်ဝတ်များ 3. တပ်ရင်းများစံပြူဖွဲ့စည်းပုံ 4. အခြေခံတာဝန်ဝတ္တရားများ 5. သက်ဆိုင်ရာလုပ်ငန်းတာဝန်ဝတ္တရားများ 6. စံပြူလုံထုံးလုံနည်းများနှင့်စည်းကမ်းသတ်မှတ်ချက်များ 9. ထုတ်ပြန်ခြင်းပြင်ဆင်ခြင်းဖြည့်ဆွတ်ခြင်းစသည့်ကဏ္ဍများပါဝင်သည့်ပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ရင်းများအားလုံးသည်အဆိုပါတပ်ရင်းစံပြူတီမြဲအမိန့်နှင့်အညီကျင့်သုံးဆောင်ရွက်သွားရမည်ဖြစ်ပါသည်။ဤစံပြူတီမြဲအမိန့်အားပြည်သူ့ကာကွယ်ရေးတပ်မတော် PDF ၏နှစ်ပတ်လည်နေ့ဖြစ်သော2025ခုနှစ်မေလ5ရက်တွင်အတည်ပြုထုတ်ပြန်သွားမည်ဖြစ်ကြောင်းအသိပေးအပ်ပါသည်ခင်ဗျာ။ဆက်လက်ပြီးရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တက်ကအီဟာအိုများနှင့်နယ်မြေလုံခြုံရေးပူးပေါင်းဆောင်ရွက်တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တက်ရဲဘော်များအနေဖြင့်နယ်မြေခံတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့အီဟာအိုများရဲ့ဦးဆောင်မှုဖြင့်နယ်မြေလုံခြုံရေးလုပ်ငန်းများကိုပူးပေါင်းဆောင်ရွက်နေတယ်လို့ထုတ်ပြန်ထားပါတယ်။ပြည်သူ့မှပေါက်ဖွားလာသောပြည်သူ့စစ်သည်များဖြစ်တဲ့အားလျော်စွာညီနောင်အီဟာအိုများနှင့်ပူးရွေးတော်လှန်ရေးလုပ်ငန်းများကိုအစဉ်ဆက်မပြတ်လှုပ်ရှားဆောင်ရွက်နေတယ်လို့ပြည်သူ့ကိုအစီရင်ခံတာဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီစစ်တောင်းမြေအရှိကန်းကတိုက်ပွဲများအတွင်နေပြည်တော် PDF ရဲဘော်3ဦးကြဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ဦးခရိုင်ရေရာရှိမြို့နယ်စစ်တောင်းမြေအရှိဘက်ကမ်းရှိရေလွဲကျေးရွာနဲ့ပိန်းနေပင်ကျေးရွာကတိုက်ပွဲများအတွင်အလဲပိုင်းတိုင်းစစ်ဌာနချုပ်နေပြည်တော် PDF အမှတ်901တပ်ရင်းကရဲဘော်3ဦးကြဆုံးခဲ့တယ်လို့သိရပါဗျ။ဇန်နဝါရီလ3ရက်နေ့ညနေ4နာရီခန့်ကဖြစ်ပွားခဲ့တဲ့အဆိုပါတိုက်ပွဲအတွင်ရဲဘော်စွန်ရဲခလှိုင်မင်းဦးရဲဘော်တယောခနိုင်ထက်ဝေနှင့်ရဲဘော်ဖိုးတီခမင်းမင်းဦးတို့၃ဦးစစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲဝင်ရင်ကြာဆုံးခဲ့ရတယ်လို့ဆိုပါတယ် တိုင်းပြည်နယ်ပြည်သူလူထုအတွက်ရဲရင်မြင့်မြတ်စွာကြဆုံးခဲ့ရတဲ့ရဲဘော်တွေရဲ့ပေးဆက်နှင်နာခံမှုကိုပြည်သူလူထုနဲ့အတူတည်ရင်ကိုရတက်မှရဲဘော်အားလုံးကလေးစားဂုဏ်ယူရင်းမပြီးဆုံးသေးတဲ့အကြံဖက်စစ်တပ်အမြင့်ပြည့်ရေးတပ်ပွဲကိုအားသွင်ခွန်ဆိုင်တပ်ပွဲဝင်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီး ကေတုမဒီတောင်ဦးလေးတပ်စခန်းအား100ခွန်မမရှော့တိုက်ဒရုန်းများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Brave Warriors for Myanmar BWM အဖွဲ့ကထုတ်ပြန်ထားပါတယ် ဇန်နဝါရီလ၄ရက်လွတ်လပ်ရေးနေ့မနက် 12:05မှာ 100ခွန်မမရှော့တိုက်ဒရုန်း 12 လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာ 10 လုံးကိုအောင်မြင်စွာပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ် အဆိုပါစစ်စင်ရေးကို Brave Warriors for Myanmar BWM ကဦးဆောင်သော Mountain Knights Civilian Defense Force MKCDF, Andy Coop People's Liberation Force ACPLF, တန်တောင်မြောက်ပိုင်းထုဒေသအဖွဲ့တို့က Mission 28 အဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ် BWM နဲ့မဟာမိတ်တပ်ဖွဲ့တို့ကဆောင်ရွက်ခဲ့တဲ့စစ်စင်ရေး 28 ချိန်အတွင်းတောင်ဦးလေးတပ်စခန်းကို 6 ချိန်မြောက်တိုက်ခိုက်ခဲ့တာဖြစ်ပြီးထိခိုက်ပျက်စီးမှုများကိုစုံစမ်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ် တောင်ဦးလေးတပ်စခန်းဟာနှစ်သစ်ကူညာကကရင်နီဒေသကိုဘုံကျဲမှုအပါအဝင်နိုင်ငံတော်မှပြည်သူလူထုကိုဘုံကျဲတိုက်ခိုက်နေတဲ့စစ်ကောင်စီလေးတပ်များထဲမှတောင်ပိုင်းရှိအရေးပါတဲ့လေးတပ်တစ်ခုဖြစ်သလိုပြည်သူလူထုကိုလေကြောင်းတိုက်ခိုက်ရာမှာအဓိကသုံးတဲ့ MiG-29 Jet Fighter နဲ့ Wind Dwell Military Transport Aircraft တို့အသုံးပြုတဲ့စခန်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာဆက်လက်ပြီး တနင်္သာရီအစိုးရအဖွဲ့ယုံဝင်းကြီးများအင်ယာနဲ့စကခရှစ်တို့ကိုဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းဒဝဲမြို့ရှိတနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ယုံဝင်းကြီးများအင်ယာနဲ့စကခရှစ်တို့ကိုဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒဝဲပြည်သူ့လွတ်မြောက်ရေးတပ်ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ30ရက်နေ့မှာဒဝဲမြို့နယ်ကဝင်းကြီးများအင်ယာကို2ကြိမ်အစိုးရအ ြေအနေကြောင့်စစ်ရေးပေါ်ဆောင်ခဲ့တဲ့လေရင်ငယ်နှစ်စီးပျက်စီးဆုံးရှုံးခဲ့ရတယ်လို့အတည်ပြုထားပါတယ်။အဆိုပါစစ်စင်ရေးကိုဘာထူးအာမီပြည်သူ့ကာကွယ်တပ်မတော်ဒဝဲခရိုင်အမှတ်၁တပ်ရင်းရေးဖြူပကဖနဲ့ဒဝဲပြည်သူ့လွတ်မြောက်ရေးတပ် TPLF တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီရွှေဘုံအနောက်ချမ်းကပြည်သူစစ်ကြေးရွာနှစ်ခုကိုဝေဟင်မြေပြင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘုံခရိုင်ရွှေဘုံမြို့အနောက်ချမ်းကပယံပြည်သူစစ်ကြေးရွာနှင့်တီလုံးပြည်သူစစ်ကြေးရွာနှစ်ရွာကိုမြေပြင်ဝေဟင်ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ရွှေဘုံခရိုင်ဒိုင်းကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ2ရက်နေ့ကပြည်သူများလဲရရိတ်သိမ်းနေသည်ကိုလက်နက်ကြီးငယ်များဖြင့်ပစ်ခတ်နေတဲ့ပြည်သူစစ်များလာနိုင်တဲ့လမ်းကြောင်းများမှာမိုင်းများကာထားခဲ့ကမနက်စင်နိုင်ခွဲအချိန်မှာဝေဟင်ကပါပူပေါင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုအတွင်ပယံပြည်သူစစ်3ဦးနှင့်ဇီးပြူကုံစစ်ကောင်စီခန့်အုပ်ချုပ်ရေးမှူးရဲ့အကူဖြစ်သူညံထွန်းလက်ချောင်းပြတ်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ယခုစစ်စင်ရေးကို Snake Eyes LBDF ပြန်လွှာဦးဆောင်တဲ့ drone တပ်ဖွဲ့ရွှေဘို Crocodile ရွှေဘုံမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ရွှေဘုံခရိုင်အမှတ်၄တပ်ရင်းတောင်သူလွတ်မြောက်ရေးအင်အားစု FIF ဒေါင်းစစ်တီတပ်ဖွဲ့ဗိုလ်လင်းရောင်ဓာပါယရွှေဘုံဖက်ဒရယ်အာမီ Fiery Dragon Force စွန်ရဲရွှေဘုံဒေသခံအဖွဲ့ရောင်နီနဲ့တော်လိုင်းတပ်ပေါင်းစုတို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာဆလဘီမလိုင်မြို့နယ်စက္ကဆအထိုင်ချထားသောတုံးတောင်ရွာနှင့်တရက်ကောင်းပင်ရွာတို့အားတိုက်ခတ်ရာစက္ကဆတပ်သား6ဦးသေဆုံးပြီးတက်ကြက်တအုပ်အရှင်ဖမ်းမိကလက်နက်ခဲယမ်းများရရှိတဲ့သတင်းကိုတင်ပြပေးပါမယ်။မိတ္တိလာခရိုင်မလိုင်မြို့နယ်စက္ကဆအထိုင်ချထားသောတုံးတောင်ရွာနှင့်တရက်ကောင်းပင်ရွာတို့အား2025ခုနှစ်ဇန်နဝါရီလ2ရက်နေ့နနက်10:00အချိန်ခန့်တွင်စက္ကဆစခန်းတီနီယာနှစ်ခုကိုမြေပြင်ခြေမုံရေးဝေဟင် drone တိုက်ခိုက်ရေးတို့ဖြင့်တပြိုင်နက်တည်းအရှိန်ပြင်းစွာတိုက်ခိုက်ခြေမုံခဲ့ကြောင်းမြင်းညံခရိုင်အမှတ်3တပ်ရင်းမှသတင်းထုတ်ပြန်ပါသည်။အဆိုပါတိုက်ပွဲစသည့်နှစ်တပြိုင်နက်ပြည်သည့်ရဲဘော်များပြေးသလိုခုခံတိုက်ခိုက်သည့်စစ်ကောင်စီတပ်သား6ဦးမျက်မြင်ကျဆုံးပြီးဒဏ်ရာများစွာရရှိထွက်ခွာလျက်တက်ကြွကြီးတူအရှင်ဖမ်းဆီးရမိက G3 တုံးလက် G950 တောင်းသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါသည်။မြင်းညံခရိုင်အမှတ်3တပ်ရင်းနှင့်အတူမြင်းညံခရိုင်တပ်ရင်းအမှတ်4-10မိတိလာခရိုင်တပ်ရင်းအမှတ်2နထိုးကြီးပကဖနှင့်မလိုင်မြို့နယ်ပကဖတို့မှပူးပေါင်းတိုက်ခိုက်ခဲ့ပါတယ်ခင်ဗျာဆလဘီငဖဲမြို့နယ်နယ်ရီကန်လေကြောင်းရံကာကွယ်ရေးရေဒါစခန်းမှဆိုင်ကယ်ဖြင့်လှည့်ကင်းထွက်လာသောစစ်ကောင်စီတပ်ဖွဲ့များကိုတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းငဖဲမြို့နယ်မျောစင်ရွာဤအနောက်ဖက်မီတာ200ခန့်အကွာ၌ Nayigan, Lijangyang Gawi, Rida Sakama, Sangapian Legin Twalado, Sikonsi in A Chao Kango. Sanoi Toyani, Yanning Anna Ikanwin, Chungku Takekejao, Pia Maguita Puema, the Rintopia Mare. Seminika and Pian Lampikamu Pipwagebi, Yandu Sikonsi Tama, Tong Udi Songa, the Udaya Yashige de Lupopia Tabare. Type Warin, Dolain Tapwe Wemia, Tigai Machi Pianle Sukwanangabi, Yandu Sikonsi Tama. MA3 Amusa Lenange to let things say Yamigere Lutiabare Ludu Dolay Mahame in Azu Pia e Maguidi, the poet Jimpian Dolagong Mahame Tapo Miane Bubang Yu Dolagong Chama Tabi Pieto, see his Sanya Yimanja Miago, the Saint Jim Gonte Po Sanguilia Shijang, Topian Tabare Kamia Yakuno Song see it in Nipin Shaman Sissi Edwin, Sikon Sima, Dianama Yu Sangere, CDM Jonesia Mata Uya Gago, Pianle P at the Ring of Timpia Pibame. Natown Nasali Zonlaga Satin Shaman Sissin Yetwinga, Maria Sedo Kalan Baima, Sikonsi Tatamia Ne, Mimbisimia Tin Song Lare Karango, Mojo Sijang Ne, Tiny Tung Bakaparuga, Mindswe Takekega, Asuba Takai Mudwin, Kanda Gardazi, Matu Gardazine, Poga Dazi, Jidritanet Dongle, Ami Wantaladogo, Sikonsi Tata Leuni and Du Pansi Ten Yu Yashigede Lu, Mojo Sijanga Subare. Things said Hare Kamiare Ma, Kanda Kama, CDM Jonesia Mata Upa Sine Lutishia the Pin, Natana Sanga, Zanoila Toyanima, Panshin Pidutan, Gani Sasate, Sayasaramia Sisebi, Pianle and Nangere Lutopian Tavare, Mojo Sijone, Dine Dong Bakapaha, Shaman Sisima, Dawon Jabons of Bawin Sinwen Jabi, Daka Ye in A, Taman Pizinaimo, Tenanda Demia call you Legend Denjabinia. Miba Pidumia and Ninele, Sanji Wonyan, Kuni Taupan Bejabo, Downsu Tabare Kamia. A good imbiagare, see it in Rego, Radio NUG the Rendao, Minsit Duine, Kashel Ruga, Bibu Tara Pibare Kamia.
Radio NUG Dodashem Yashin, Akusalebi, Radio NUG, now so ya be in the Remiago.
လူဦးမိုင်းမှာဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့ဇန်နဝါရီလ9ရက်နေ့မနက်ခင်းပြင်သစ်များကိုတင်ပြပေးပါမယ်ကျွန်မကတော့လူဦးမိုင်းဖြစ်ပါတယ်ရှင်ကောလင်းမြို့နယ်တေယံဇာရစီမအုပ်ချုပ်မှုမြို့နယ်အဖွဲ့အတွင်းရင်မှုဦးအရင်ဂျာမာလုံးကြံခံရမှုဝန်ထဲကြောင့်ထုတ်ပြန်တဲ့သတင်းကိုပထမဆုံးတင်ပြပေးချင်ပါတယ် တယံဇာရစီမအုပ်ချုပ်မှုမြို့နယ်အဖွဲ့အတွင်းရင်မှုဦးအရင်ဂျာမာကြဆုံးရခြင်းအတွက်အမျိုးသားရင်ခွင့်ရဲ့အစိုးရတယံဇာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝင်ကြီးဌာနအနေဖြင့်တန်ဖိုးမပြတ်နိုင်သည့်ပြည်သူဝန်ထမ်းကောင်းတအုပ်ကိုဆုံးရှုံးရပြီးကြာရည်သူမိသားစုနှင့်ထပ်တူလွန်စွာကြေးကွဲဝင်ရကြောင်းသတင်းထုတ်ပြန်ထားပါတယ် စကိုင်းတိုင်းဒေသကြီးကိုလင်းခရိုင်ကိုလင်းမြို့နယ်တယံဇာရစီမအုပ်ချုပ်မှုမြို့နယ်အဖွဲ့အတွင်းရင်မှုဦးအရင်ဂျာမာသည်2020ခုနှစ်ဇန်နဝါရီလ2ရက်နေ့နှစ်နာရီခန့်အချိန်တွင်ကိုလင်းမြို့နယ်ရွှေတွင်ကျေးရွာနှင့်ရှမ်းကလုံးကျေးရွာဆက်ရွှေတွင်ကျေးရွာမှနှစ်ပါလုံးခန့်ကွာတွင်မတရားသဖြင့်လုံခြုံခံခဲ့ရပါသည်အဆိုပါဖြစ်စဉ်နှင့်ပတ်သက်၍ဝန်ကြီးဌာနသည်သက်ဆိုင်ရာအဖွဲ့အစည် အမှန်တရားဖက်မှယက်တည်ပြီးဒိုင်းပြေကောင်းကျိုးဒေတာကောင်းကျိုးအတွက်ကိုကျိုးမဖက်ဘဲတိကျသေးချမှုစနစ်ချမှုအကြရိကင်းမှုစရှိသည့်တံဖိုးများစွာဖြင့်ဆောင်ရွက်နေသူတရားစာတစီမံအုပ်ချုပ်မှုမြို့နယ်ဖွဲ့တွင်ရေးမှုဥအရိန်ဓမ္မအားယခုကဲ့သို့တရားလက်လွတ်လုံခြံခံရမှုအတွက်မိသည့်ပုဂ္ဂိုလ်တဦးတယောက်တစုတဖွဲ့ကဖြစ်စေကျူးလွန်ခြင်းကိုကန့်ကွက်ရှုတ်ချပြီးထိရောက်စွာအေးအေးယူအပြစ်ပေးရေးကြိုးပမ်းဆောင်ရွက်သွားမည်ဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်ဆက်လက်ပြီးမြန်မာနိုင်ငံအပေါ်ချက်သမရနိုင်ငံ၏မူဝါဒပြောင်းလဲခြင်းမရှိမြန်မာဒီမိုကရေစီရဲ့ကြိုးပမ်းမှုကိုဆက်လက်ပံ့ပိုးရပ်တည်သွားမျိုးဆိုတဲ့သတင်းကိုတင်ပြသွားပါမယ်။မြန်မာနိုင်ငံအပေါ်ချက်သမရနိုင်ငံ၏မူဝါဒပြောင်းလဲခြင်းမရှိကြောင်းနဲ့ချက်နိုင်ငံခြားဝင်ကြီးဌာနသည်မြန်မာနိုင်ငံအားဆက်လက်ပံ့ပိုးကူညီလဲရှိပြီးမြန်မာဒီမိုကရေစီရဲ့ကြိုးပမ်းမှုတွေဆက်လက်ရပ်တည်သွားမည်ဖြစ်ကြောင်းမြန်မာရဲ့တက်ကြွလှုပ်ရှားသူတို့ဖြစ်သည့်ချက်သမရနိုင်ငံသားIgor Blazevic က၎င်း၏လူမှုကွန်ရက်စာမျက်နှာတွင်ပြောကြားလိုက်ပါရယ် Igor Blazevic က ချက်နိုင်ငံထောက်ခံမှုအားနည်းနေသလားဟုအတိတ်ပေရသည့်စောင်းပါတပုတ်အရှိအာရှဖိုရမ်ဝက်ဆိုက်တွင်ပြီးခဲ့သည့်ရက်ပိုင်းအတွင်းကတင်ဆက်ခဲ့ပြီးအဆိုပါစောင်းပါသည်အပေါ်ယံသူတည်တနာကိုအခြေခံပြီးလွဲမှားစွာရေးသားထားခြင်းဖြစ်သည်ဟုဆိုပါသည်အထူးသဖြင့်ချက်နိုင်ငံချိုင်းမူဝါဒလဲပတ်ပုံနှင့်မြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုပံ့ပိုးရန်ချက်နိုင်ငံချိုင်းဝန်ကြီးဌာန၌ဆောင်ရွက်နေမှုများကိုကောင်းစွာသိနာလည်ခြင်းမရှိဘဲ Google ခောက်ရှာပွဲကအလွဲတကူရနိုင်သည့်အရေးမြင့်အနည်းငယ်ပေါ်ချေပြုတ်ပြီးရေးသားခဲ့ပုံရသည်ဟုလည်း၎င်းကဆိုထားပြီးတေချာသူတည်တနာပတ်တန်းပြုလေ့လာခြင်းမရှိဘဲထို့သို့ရေးသားခြင်းကလွဲမှားသောကောက်ချက်ချရန် UTC ခဲ့သည်လို့လည်းဆိုပါရဲအဆိုပါစောင်းပါနှင့်ပတ်သက်၍စာရေးသူတို့အနေဖြင့်ချက်နိုင်ငံတွင်အာဆီယံတန်ယုံများ၏အစိတ်ပိုင်းဖြင့်အချို့သောခန်းနာများတွင်စစ်ကောင်စီကိုယ်စားလှယ်အားတည့်ရောက်ခွင့်ပေးနေသည်ဟုယူဆကားချက်နိုင်ငံမှာအရာရှိများအားဖိအားပေးရန်အဆိုပါစောင်းပါကိုရည်ရွယ်ရေးသားခဲ့ပုံရသည်ဟုဆိုပါရဲအဆိုပါအခမ်းအနားများသည်အာဆီယံတန်တမန်အဖွဲ့များအဆိုပါဝင်သောတွေ့ဆုံပွဲများတွင်စစ်ကောင်စီကိုယ်စားလှယ်အားအခြားသောအာဆီယံတပ်ရုံးများကအခိုင်အမာယက်တီပေးနေသည့်အခြေအနေကထင်ရှားခြင်းဖြစ်ပြီးချက်နိုင်ငံအရာရှိများကအာဆီယံတပ်ရုံးများ၏စည်းလုံးညီညွတ်မှုအပေါ်ပြောဆိုလိုခြင်းမရှိသဖြင့်ဗက်ဆောင်တန်တမန်ရေးရပွဲများတွင်စစ်ကောင်စီကိုယ်စားလှယ်များ၏တည်ရှိမှုကိုအထိုက်လျောက်တိခါနေကြရခြင်းဖြစ်သည်ဟုလည်း၎င်းကဆိုပါရဲအထူးသဖြင့်မြန်မာနိုင်ငံအပေါ်ချက်နိုင်ငံပေါ်လစီပြောင်းသွားခြင်းမဟုတ်ရုပ်စွာဆုံးအာဆီယံပေါ်လစီအပြောင်းလဲရှိခဲ့သည့်တိုင်၎င်းသည်ချက်နိုင်ငံ၏မြန်မာနိုင်ငံပေါ်ထားရှိသောပေါ်လစီအားအနည်းငယ်မျှသောကရက်ရှိမည်ဖြစ်ပြီး၎င်းသည်ချက်သမရနိုင်ငံကအမှန်တကယ်လုံဆောင်သည့်အခြေအနေများအပေါ်အနည်းငယ်မျှပင်လွမ်းမိုးမှုမရှိဟု Ignore Black Zebra ကရေးသားထားပါသည်နောက်ဆုံးထပ်လောင်းပြောကြားလိုသည့်အချက်အနှစ်ဖြင့်ဖော်ပြခဲ့သည်မှာချက်သမရနိုင်ငံသည်မြန်မာဒီမိုကရေစီရေလှုပ်ရှားမှုနှင့်အတူဆက်လက်ရည်တည်နေပြီးမြန်မာဒီမိုကရေစီအရေး၎င်း၏ဂရိကဝတ်သည်မရင်းရင်ကြောင်းလူတိုင်းကိုအာမခနိုင်သည်ဟု၍ပင်ဖြစ်သည်လို့ဆိုထားပါရဲ့ရှင်။ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်လွှမ်းမြောက်လာတဲ့တင်းကိုဆက်လက်တင်ပြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကချင်ပြည်နယ်ဝန်ကြီးချုပ်ဖြစ်တဲ့ဒေါက်တာခက်အောင်အပါအဝင်နိုင်ငံတော်မှအကျဉ်းချခံထားရတဲ့နိုင်ငံရေးအကျဉ်းသူအကျဉ်းသား600ခန့်ကိုလုံငင်းခွန့်ပေးလိုက်တယ်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်ဝင်းထွတ်က၎င်းတို့ရဲ့လက်အောက်ခံမီဒီယာတွေမှာပြောကြားထားပါတယ်။ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကို2022ခုနှစ်အဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေတဘာဝဘီအန်ရဲ့စီမံခန့်ခွဲရေးပုံမှရစသက်ကြီးပုံမှ905ခါခွေမတရားသင်အဥပဒေပုံမှတွေနဲ့ထောင်ဒဏ်12နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်မှထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသူအကျဉ်းသား9958ဦးရှိတဲ့ထဲမှာပုံမှ905နဲ့ထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသူအကျဉ်းသား600နီးပါးသာပြန်လည်လွှမ်းမြောက်လာတာဖြစ်ပါတယ်။ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့89နှစ်မြောက်လွတ်လပ်ရေးနေကိုကုန်ပြုတ်တဲ့အနေနဲ့နိုင်ငံတော်ကအချင်းထောင်မှအချင်းကြနေတဲ့အချင်းသူအချင်းသားပေါင်း9864ဦးကိုလုံငင်းခွန်ပေးလိုက်တာဖြစ်ပြီးရာဇဝတ်ကျင့်ထုံဥပဒေပုံမှ401အရနောက်တစ်ကြိမ်ပြစ်မှုကျူးလွန်ရင်အဲ့ဒီပြစ်မှုအပြင်ရေကကြာခံရမယ့်ပြစ်ဒဏ်တွေကိုပါဆက်လက်ကြာခံရမယ်လို့ဆိုပါတယ်ရှင်လာရှုံမြို့တွင်စစ်တပ်ရင်မောင်းနေခွင့်ရရီကပ်ပြားများစတင်ပြုတ်လို့ပေးတဲ့တင်းကိုနောက်ထပ်တင်ပြပါမယ်။လာရှုံမြို့၌မော်တော်ယဉ်စီမံခန့်ခွဲမှုကိုစန့်ချိန်ဆိုင်ညွန်ပုံမှုပြစ်မီစေရန်နဲ့မော်တော်ယဉ်ပတ်ပုံတင်ခြင်းနဲ့သုံးဆွဲခြင်းတို့ကိုတရားဝင်ဖြစ်စေရန်လာရှုံ area စစ်ရေးအုပ်ချုပ်မှုကော်မတီမှဦးဆောင်ညွှန်ကြားမှုဖြင့်လာရှုံယဉ်ထိန်ရဲဌာနမှစစ်တပ်ရင်မောင်းနေခွင့်ရရီကပ်ပြားပြုတ်လို့ပေးခြင်းလုပ်ငန်းများစတင်ဆောင်ရွက်နေပြီဖြစ်ကြောင်း MNDAA မှတင်ထုတ်ပြန်ထားပါသည်။အထူးဒေသ1လာရှုံမြို့ရက်ခွက်3ရက်ခွက်8နဲ့ဟိုပိတ်ကျေးရွာတို့တွင်ရင်မောင်းနေခွင့်ယာယီကပ်ပြားထုတ်ပေးသည့်ရုံးကိုယာယီဖွင့်လှစ်ထားတယ်လို့သိရပါတယ်။2024ခုနှစ်ဇန်နဝါရီလ4ရက်နေ့မနေ့တွင်လည်းရက်ခွက်1ရက်ခွက်12တို့တွင်ကပ်ပြားပြုတ်လို့သည့်ယာယီရုံးများထပ်မံဖွင့်လှစ်ထားပြီးစစ်တပ်ရင်မောင်းနေခွင့်ယာယီကပ်ပြားရှိသောကားများသည့်အထူးဒေသ1တွင်တွာလာနိုင်ကြောင်းသိရပါတယ်။စစ်တပ်ရင်မောင်းနေခွင့်ယာယီကပ်ပြားသည့်တနည်းတက်တန်းရှိပြီးလျှောက်ထားရန်အတွက်ပတ်ပုံတင်တဲ့တက်ဆိုင်ရာရင်ထောက်ခံချက်စာရက်စာရမ်းများကိုသာယူဆောင်လာရန်လိုအပ်ကရင်မောင်းနေခွင့်ရရီကပ်ပြားများအတွက်အုပ်ချုပ်ရေးကော်မတီမှအခကြေးငွေတစုံတရာကောက်ခံခြင်းမရှိဘဲပြင်ပထုတ်ပိုးမှုဆိုင်ရာတက်တဲ့အထောက်ထားများ၏လုပ်ငန်းဆောင်ရွက်မှုများတွင်ပြင်ပမှကျွမ်းကျင်ပညာရှင်များကိုတာဝန်ယူရန်လိုအပ်ခြင်းကြောင့်ငွေ15,000ကျပ်သာကောက်ခံတယ်လို့သိရပါတယ်။မော်တော်ယဉ်စီမံခန့်ခွဲမှုအဆင့်ပြင့်တင်ရာ ရာဇဝတ်မှုလျှော့ချနိုင်ရေးအပြင်ကားအခိုးခံရပါကအလွဲတကူစစ်ဆေးရှာဖွေနေရရည်ပြီးအမြန်ဆုံးဆောင်ရွက်ကြရန်ရင်ထင်းရေးဌာနကသတိပေးထားပါတယ်ရှင်ဆက်လက်ပြီး၄နှစ်အတွင်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာချင်းလူမျိုး116ဦးသေဆုံး242ဦးဒဏ်ရာရခဲ့တဲ့တင်းကိုတင်ပြပါမယ်2021ခုနှစ်ကနေ2024ခုနှစ်ထိ၄နှစ်နီးပါးတွင်စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ချင်းပြည်နယ်မှာအရက်သားချင်းလူမျိုး116ဦးသေဆုံးခဲ့ပြီး242ဦးဒဏ်ရာရခဲ့လို့ချင်းလူခွင့်ရဲ့အဖွဲ့ CHR ကတင်းထုတ်ပြန်ပါတယ်၄နှစ်အတွင်းလေးကျောင်းတိုက်ခိုက်မှုကြောင့်ဘာသာရေးအဆောက်အဦ25ခု၊စာတင်ကျောင်း22ခု၊ကျန်းမာရေးအဆောက်အဦ10ခုနဲ့ဖုန်ကြီးကျောင်း9ခုတို့ပါဝင်အဆောက်အဦ412ခုပျက်စီးဆုံးရှုံးခဲ့လို့ဖော်ပြထားပါတယ်။ချင်းပြည်နယ်မှာအရက်သားတွေကိုပိတ်ပတ်ထားပြီး၄နှစ်နီးပါးတွင်စစ်ကောင်စီတပ်ဟာလေးကျောင်းကနေအကြိမ်860ကျော်တိုက်ခိုက်ခဲ့က2022 2023ခုနှစ်ထက်2024ခုနှစ်တွင်အကြိမ်များစွာ582ကြိမ်တိုက်ခိုက်ခဲ့လို့သိရပါတယ်။ချင်းပြည်နယ်ကမြို့နယ်ကုန်းမြို့နယ်ထဲမှာချင်းကီနာအဖွဲ့ကယခုတိုင်ပိုက်ထားပြီးဖြစ်တဲ့မင်းတပ်မြို့နယ်ကိုစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုအကြိမ်များဆုံးပြုလုပ်ခဲ့ပါတယ်ရှင်။ Washington DC တရုတ်တန်ရုံးရှိမှမြန်မာရေးတရုတ်ဆွတ်ဖက်မှုစန့်ကျင်ရေးအမှုပညာရှင်များနဲ့ပြည်ပရောက်မြန်မာများဆန္ဒပြတဲ့တင်းကိုနောက်ဆုံးတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့တရုတ်တန်ရုံးရှိမှမြန်မာရေးတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်မှုကိုစန့်ကျင်တဲ့အနေနဲ့အမေရိကန်ရောက်မြန်မာအမှုပညာရှင်တွေနဲ့ပြည်ပရောက်မြန်မာတွေကဆန္ဒပြကြပါတယ်။တရုတ်နိုင်ငံရဲ့ပါရွေးတဲ့ policy အပေါ်ကိုကန့်ကွက်ပြီးမြန်မာရေးဝင်မဆွတ်ဖက်ဖို့အမျိုးသားညီညွတ်ရေးအစိုးရအယူဂျီနဲ့ပူးပေါင်းလှုပ်ဆောင်ဖို့အမေရိကန်ရောက်မြန်မာတွေအမှုပညာရှင်တွေကတရုတ်တန်ရုံးရှိမှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အမေရိကန်ဒေတာစံတော်ချိန်ဇန်နဝါရီလ3ရက်နေ့မွန်းလွဲ2နာရီကနေညနေ5နာရီထိဆန္ဒပြခဲ့ကြပြီးဒီဆန္ဒပြပွဲကိုဇန်နဝါရီ4ရက်မြန်မာနိုင်ငံလွတ်လပ်ရေးနေ့နဲ့အချိန်ကိုက်ကပြုလုပ်ခဲ့တာဖြစ်ပါတယ်။Washington DC မှာပြုလုပ်တဲ့ဆန္ဒပြပွဲကို American ပြည်ထောင်စု Texas, Indiana, Massachusetts, New York, Pennsylvania, West Virginia, Kentucky, North Carolina, South Carolina, Washington DC, Virginia နဲ့ Maryland တို့မှမြန်မာနိုင်ငံသားတွေလာရောက်ဆန္ဒပြခဲ့ကြပြီးအဆိုတော်ရန်ရန်ချမ်းလင်းနဲ့လင်းထက်ကျော်တီဟထစ်အောင်ရှိုင်းတို့လည်းပါဝင်ဆန္ဒပြခဲ့ကြပါတယ်နေတွေကြနေတဲ့ကြားတရုတ်တန်ရုံးရှိမှာဆန္ဒပြသူတွေဟာမြန်မာတရုတ်အင်္ဂလိပ်လိုတောင်းဆိုကြွေးကြော်ခဲ့ကြတဲ့အပြင်တန်ပုံတီကန့်ကွက်ဆန္ဒပြလှုပ်ရှားမှုကိုလည်းပြုလုပ်ခဲ့ပါတယ်။တရုတ်အစိုးရအနေနဲ့မြန်မာစစ်ကောင်စီကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတန်တမာရေးအရာအကာအကွယ်ပေးနေတာရပ်တန့်ဖို့စစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲကိုထောက်ခံနေတာရုပ်သိမ်းဖို့မြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာရပ်တန့်ဖို့ကြီးစားတက်တွေမြန်မာနိုင်ငံမှာချထားဖို့သဘောတူထားတာရုပ်သိမ်းဖို့နဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကိုအပြစ်ရက်ဖို့ဖိအားပေးနေတာရက်တန့်ဖို့စတဲ့တောင်းဆိုချက်၅ချက်ကိုလည်းတောင်းဆိုခဲ့ကြပါရဲ့ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်မင်းစစ်သွင်းနဲ့ခတ်ရှဲတို့ကပေးပို့ထားတာဖြစ်ပါရဲ့ရှင
် Radio UNG မှဆက်လက်တင်နေပါရဲ့ရှင်ဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ကြားဖြစ်ပါတယ်ရှင်။
ပြနာတူနမရိုင်နော်အတူငွေခုခုဖရမ်ကူလာမူကလေးဖြီဖိချာဖာဟမ်ထူရီမိငါဘခနီအတူငွေထူရီလေကျူခိုခိုကူလုမ်နေကောင်းဝနေကြောက်ပဘီလောနာအော့ခါဂျီယာချင်ဘရာဒါဟုနော်ပရန်လောက်နီချီတယန်ဟီနာလေကျူဂျီဇင်ဘာခိချာကူမင်တတူအန်ဂရစီနော်အိခရီယာခါယေကမ်နော်ဂျီဘောဖီနင်ချင်တူဘာဒီဝနီချီတယာမင်တာခါလာယာဖျာရီလာခရီကိဘိဖင်ကလောင်ဂျီယာအန်ဂရစီယူယော့ပူဟာ ETF ဖရီနော်ပန်းနာအပိကြအထူရီအတူဝဲအရှင်ကနောမြင်လိုက်ပါဘာကိနီချိုကိုအကုံအကလုံးနဲ့ကောင်းဝတ်ပါရပီလောနာအပခါဂျီယာချင်ဘရာဒဟုချင်းညီနောင်နောအမင်းဒီနာခုကုံဘတ်အဘေနာကခုံဟပုံထုံရှောကိနီချိုကိုယုံချင်းလန်ကောင်စီလာချင်ဘရာဒဟုဂျီယာငိယ उपायना ओम लेजु वानम हाप्री केमो खुक्रुंगला खोपुंगा अंगबुप ख्रिनो अचुना ख्योखुआ क्रुंगा गुलुमने कोने ओम बाजिया पोमजिन नारी ओम कियामो छिमब्रदहु अतुइहिमु तुमा टंगनो डिसेंबर थिख्या थुम किमहु अप्रेना ओपकिनी खुगुफिया क्रुंग मिनताला दिदिम मदुबी प्लेवा कंप्लीट फ्लम मंगरोला अहि अंग्रिसुया ओमना थुमकिबदा दमदुबा गिराना ओपकि जीपी छिनिनो टंगनो अप्रेना ओपकिनी अजुना छिनिनो मिनबिना का खुकुमबत बेनांगुले जु एनयूजी एक्टिंग प्रेसिडेंट जुटिया एनयूजी उनका एडवाइजरी जुटिया मखुंग ओपकिया पीपीएलए पीएनआरई ला मगुई खोजो मंगरो ओपकिया वाईटीएफवाईए जुटिया हेपीटीएफ उनका एडवाइजरी फी सुमुंग कनो अमेकाइटुना ओपकिनी छिनिनो लेजु खुकुम फ्रम गुलाम कुलिक थुम डिसेंबर थिख्या थुमकिम हुम अमिमदुया केने अजुनुंग लेजु छिमयोदा पछो छिन नेशनल ऑर्गेनाइजेशन जुटिया छिमयोदा काउंसिल मिनटा Chin Nishine Council Mintat, Zomi Federal Union, Zutia CDF Complete, Chinland Defense Force, Madupi, Tamaha Dila, Marakong Opkia, MTC Ambumrion, Amibumapi Yakini. Kogum Pramgulam Gulepi, December Hikia Grung, Mintata Angrisino Kanyon Akana, Krikibata Dumdubani Opkija, Huna Opkini, Ajuna Angrisino Kanyon Akana Uleju, Mintadung Opkia, Hilodung, Sambia Boa, Dilang Hikia Dung Yunga, Imdung, Apiata Dumdubagi, Dina Opkiji Pimana Opkini. खुगुम फ्रम गुलाम गुलेपी ब्लैक ख्यांग गनो शिक्षा अक्रुंग ख्यारी लगुंग लेजु अंग्रेसिनो खायुंग गाना ख्यारी अखुल लगा ओमने इमदुंग खोइना नागांग बुम इमरी अक्दम आदा आदिना ओपकिया हुना ओपकिनी अंग्रेसिनो लेजु क्लस्टर रिला पोंग फ्यांगमा पोंगरियम फी सुंगने अकाना ओपकिनी मिन्दादुंग लेजु अंग्रेसिनो निबिरोंग ओपकिया तराउ मिथिलांग ओपकिया शानदेला मगुई खायुंग रियोन अक्दम बिया का याकिनी जुतिया मिन्दादुंग ख्यारी अक्रुंग इमदुंग फ्यारी लौ इनिंगी जीपी मिन्ता मंगरो ओमखुंग नोंग रिमजिना का कॉमेडी दंगनो डिसेंबर थिख्याम गुलिंग फाहुम थुआंग शोना ओपकिनी छिनिनो ऑपरेशन अमिबिना का मिन्ता मंगरो टुनागुंग खालाया फ्यारी ला क्रिकिब्लिक थिंका डोंगिया अंग्रुसी आमशा पन्नाक बा ओपकिजिया मकुई योंग ओपकिया ब्युहा क्रिकिब्ले यो ब्युहानो थुंगशोगिनी यो ब्युहानो आ पन्ना रियुंग लेजु अंग्रुसी युंग का ख्यांगसंग शलिंग फालो लने जुटिया एही अंग्रुसिया संगहरीला फुमिरी पी अमशा ओपकिजिया योप युहानो खगुम फ्रम गुलाम गुलेखी डिसेंबर थिख्या अनुदंगा थुंगछोगिनी खगुम फ्रम गुलाम गुलेखी नुवंबां ब्लैकख्यांग दिंगिया मिन्दा मंगरो टुनाका छिनिनों छिमब्रदहु ऑपरेशन उंगलेजु आरा खाटटो यो डिफेंस फोर्स वाईडीएफ ला यो आर्मी मोंगयोंग ओपकिया पीडीएफ अमशानो मितुका केने खोंहुम फ्लिगिब्लिक फिलो शोसलेजु मिन्दा मंगरो अवान अमिराना ओपकिजिमो निंगम थिनदुरिने अतुङोइन थुमिङा लिजु सिमबंगा खानी निमा खोक्रोंला ख्युखोंनम अपक्या ख्युजाक ख्यांगलिन बान अयो थीसी ना अंगआइना रि आयो माइने नेबम खुनम चेंग नंग सजिया सिंगकन ओपन थुनी नुबा फुइना बान नायाव खोकुम तंगसि मबा खोयु खेंगलुक पोइ रि फुआ ख्यांग आदम असना अलिमना ओपकिनी लेमाइंसला केक्सक थेगिया खेंगलुंग रिलेजु आंगलुंग कदंग उने आंगशो आग्लम अकुलुम अखांग अम्बुचिया अमिंगख्राना ओपकिनी लेमाइंसला खेंगलुक प रिलेजु अजाव अमिंगटुंका नामना अमहुन रियु अतुबखछु अमिंगटुंका नाका अमहुन रियु हुनिने अजुन रिया हुनुंग रोग अग्यागु खेंगलुक प रिजु अइया क्याउनो जिया ngaina wai thukhani केक्सक थेगिया खेंगलुक पोइ रुइला लेमाइन्सुरी याबना ररोना सुंगोन टाउना मियोम खिनारी कबीवाय ओवाया अक्दुमा केक थे उने ख्यांगरी अमिलिनबाय अमिथुन अमाइवाया क्याक्सक हिंगिने नंगा ओमनाका पेयुंगा ओवाया अचुनमैमै रुइ नहु अक्याकु अहि ख्यांगा नमथिन दुबाय चुनागगेने नंगा फोफिंग ओवाय काक्या खांगलेजु बैनाक तुमात बिने अचुना मोंगलामरी जिक्या अंगबुमा नमथिनबाय
दिगने गारो दिम्याले बे रेडियो एनयूजी ये सीजन रेगो खित्ता येना लाइबामे म्यामा सानो जई मना 8 नायी ख्वेने न्या 8 नायी ख्वे अचेन रिमा ब्यानले सोंगलेजा बाजो रेडियो एनयूजी गो मना 5 नायी ख्वे मा लाइडो 16 मीटर सेकंड दतमा गुंगो मेगाहर्ट्ज ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။